ြန်မာနိုင်ငံအတွက်တောင်ကိုရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့ဂီတဖျော်ဖြေပွဲကသီဆိုနေကြတယ်လို့ဖြစ်ပါတယ်။ဒီမိုကရေစီပြန်လည်ပေါ်ထွန်းလာစေဖို့ဆန္ဒပြင်းပြနေကြတဲ့မြန်မာပြည်သူတွေဒီမိုကရေစီရေးအားကျိုးမှန်တဲ့ဆောက်ရွက်နေကြသူတွေကိုဂီတနဲ့အားပေးနှစ်သိမ့်ပြီးတော့ဒီမိုကရေစီအတွက်အသက်ပေးခဲ့ကြတဲ့သူတွေကိုဆုတောင်းမေတ္တာပို့တဲ့ပွဲဖြစ်ပါတယ်။မြမအိမ်သက်စီတို့မျှော်လင့်ချက်လို့နာမည်ပေးထားတဲ့ဂီတပွဲတော်ကိုဂျော်လာ29ရက်နေ့ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မြို့လယ်ထဲကဆိုးဘတ်ပန်းချံကြီးမှာကျင်းပခဲ့ပါတယ်။ဒီပွဲတော်ကို Global Village Multicultural Federation ကစီစဉ်ခဲ့တာဖြစ်တယ်လို့ပွဲကိုဦးဆောင်လုပ်ခဲ့သူတစ်ယောက်ဖြစ်တဲ့မတ်ရွှေမိုးကပြောပြပါဗျ။ Global Village Multicultural Federation ဆိုတာကတော့တောင်ကိုရီးယားမှာအထွတ်အမြတ်ထားတဲ့ဘိုးရှင်ကခေါင်းလောင်းကြီးကိုမြန်မာနိုင်ငံအပြောင်းလဲဖြစ်လာစေဖို့ရည်ရွယ်ပြီးတော့ထိုးနိုင်အောင်လို့စီစဉ်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ
်။တောင်ကိုရီးယားကနေပြီးတော့တစ်နှစ်တစ်ခါထိုးလို့ရတဲ့ဟိုမင်္ဂလာခေါင်းလောင်းကြီးပေါ့။မဟုတ်ဒီမိုကရေစီအောင်မြင်ဖို့အတွက်ဟိုတောင်ကိုရီးယားတုံ့ပြန်ရဲ့ဆိုတဲ့အစီအစဉ်လေးရှိအဲ့ဒီအစီအစဉ်ကိုလုပ်ပေးတဲ့ဟိုတောင်ကိုရီးယားအဖွဲ့ရတယ်ပြီးတော့အမားတို့ဆက်သွယ်တာပေါ့နော်။ဆက်သွယ်လာပြီးတော့ဒီအခုလေထူးခြားတဲ့အစီအစဉ်ထူလုပ်ပေးခြင်းနဲ့အဲ့ဘာအစီအစဉ်လဲဆိုတော့ဒီအကြဒီဂီတပွဲတော်လုပ်ပေးခြင်းနဲ့အဓိကအားဖြင့်သူလုပ်ပေးခြင်းကတော့ကြာဆုံးသွားတဲ့မတို့ဒီဒီမိုကရေစီတော်လာရေးအတွက်အသက်ပေးသွားတဲ့အာဇာနည်တွေကိုကောင်းရာမွေရာတက္ကသိုလ်အောင်ဆုတောင်းပေးတဲ့ပွဲပေါ့။အဲ့ဒီပွဲလိုလုပ်ပေးခြင်းလဲဆိုတော့မအောင်ဆက်သွယ်တာတော့သူကတော့ပထမတော့ဒီကိုရီးယားရောက်ဒီမာလူမျိုးတွေကိုအုပ်စုဖွဲ့ပြီးတော့ Multi Culture အုပ်စုဖွဲ့ပြီးတော့ဘလိုမျိုးလို့စီချင်တာပေါ့နော်ဒါပေမဲ့တော့ဆရာတော်မားတို့ကလည်းမဖွဲ့ရသေးဘူးဆိုတော့အမရဲ့ဒီအမနဲ့ပြန်ခင်ညီမလေးတယောက်ရဲ့ပေါ့နော်အမတို့နှစ်ယောက်ပဲဆက်ဒီတလလုံးလုံးကိုစူးစမ်းပန်းစားဒီဘူရီယောက်ဆိုရင်တွေ့ပြီးဒီကိစ္စအောင်စီစဉ်ခဲ့ကြတာပ
ါနောက်ဒီဂီတပွဲတော်မှာဒီကိုရီးယားအနုပညာရှင်တွေကတီးခတ်ပြီးတော့မှမြန်မာတွေလည်းဝိုင်းပြီးဆိုကြတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးအတူတွဲပြီးတော့မှဆိုနိုင်တီးနိုင်အောင်လို့ရောဘယ်လိုမျိုးကြိုတင်ပြီးတော့စီစဉ်ရပါလဲရှင်
သူကပထမကကိုရီးယားအနုပညာအဖွဲ့ကမတို့မြန်မာသချင်းငါးဘုတ်ကိုတောင်းတယ်။တောင်းတော့မတို့မြန်မာသချင်းငါးဘုတ်ကိုသူတို့ကအရင်ဆုံးတိုက်ပြီးလေးကျင်ထားပါတော့။မတို့ဆိုတော့မတို့ကတော့မတို့မြန်မာသချင်းဆိုတော့ရပြီးသားလေ။ဆိုတော့သူတို့ကလေးကျင်ရမယ်ဒါတွေကိုအဓိကရမယ်ဆိုတော့သူတို့တလောက်လုံးသူပြန်မြန်မာလေးကျင်ခဲ့ပါတယ်။လေးကျင်ခဲ့ပြီးတော့မတို့အမားလည်းဒီဘက်ကနေပြီးတော့မတို့ဒီကလေး၁၀ယောက်လောက်ပေါ့နော်။ဒီမွန်မ၁၀ယောက်လောက်ကိုစုစည်းပြီးတော့အိမ်မှာပဲသူတို့ကသူတို့လေ့ကျင့်မှုပြောရတယ်ဆိုတော့သူတို့တွေကဟိုအမတို့ဒီတောင်ကြီးရဲ့မောင်နှမတွေရတယ်ဒီဈာရဲ့ဆိုလို့ရှိရင်လို့လောက်ရတာကိုစနေကတွေကဒီဘာမှမရှိဘူးဆိုတော့လေဟိုအိမ်မှာပဲလေ့ကျင့်ပြီးတော့အိမ်နေကြပွဲကိုဆော့ဆော့လာပြီးတော့ကိုရီးယားအဖွဲ့နဲ့အမတို့မြန်မာကြီးကတချင်းဆိုမဲ့ကလေးအဖွဲ့နဲ့တချင်းလာစတိုက်ပြီးတော့ဒီအားလေးဖြစ်ခဲ့ပါတယ်နော်
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကိုဗစ်ကရောဂါတားမြစ်ထိန်းချုပ်ရေးလူချင်းခက်ခွခွနေရမယ့်စည်းကမ်းချက်တွေနဲ့အညီပွဲကိုကျင်းပခဲ့ကြရတာပါဂျော်လာ29ရက်နေ့တုန်းကဂီတပွဲတော်မှာတီးခတ်ဖျော်ဖြေမှုတွေကိုတော့ကိုရီးယားဂီတပညာရေးအစည်းအရုံးဥက္ကဋ္ဌဂျိမ်းစ်ဂျောင်ကဦးဆောင်ပြီးတော့ကိုရီးယားဂီတပညာရှင်တွေတီးခတ်ခဲ့ကြတာဖြစ်ပါတယ်တောင်ကိုရီးယားဒီမိုကရေစီရဲ့လှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဂီတပညာရှင်ဂျိမ်းစ်ဂျောင်ကဆရာနာတိတ်မှုခံရတဲ့မြန်မာပြည်သူတွေကိုစာနာတဲ့အတွက်ဂီတပွဲတော်မှာပါဝင်ခဲ့တာဖြစ်တယ်လို့ VOA မြန်မာပိုင်းကခုလိုပြောပါရယ်
။ "이번 미얀마 콘서트를 기획하게 된 이유는 1980년대 대한민국 광주 민주화 운동을 경험한 사람으로서
မြန်မာ AMC တို့ဂီတပွဲတော်ကိုပါဝင်ဖြစ်တဲ့အကြောင်းကတော့ကျွန်တော်ကိုယ်တိုင်လည်း1980ပြည်နှစ်တွေကတောင်ကိုရီးယား광주 디모크라시 ရေးလှုပ်ရှားမှုကိုကိုယ်တိုင်ကြုံတွေ့ခဲ့ဘူးသူဖြစ်လို့လက်ရှိမြန်မာနိုင်ငံမှာဆရာနာရှင်စနစ်ကိုစန့်ကျင်တွန်းလှန်ရင်းအသက်ပေါင်းများစွာပေးဆက်ဆုံးရှုံးနေကြရတဲ့တရင်တွေမြင်ရကြရတိုင်းရန်ကိုစိတ်ထိခိုက်မိရပါတယ်။ဒါကြောင့်ဒီလိုအဖြစ်ကိုဂီတကနေတဆင့်တကဘာလုံးကိုအတိပေးရင်မြန်မာပြည်သူတွေစီကလည်းတနေ့နေ့မှာဒီမိုကရေစီနှွေဦးရောက်လာမယ်ဆိုတဲ့မျှော်လင့်ချက်ကိုပေးနိုင်ဖို့ဒီပွဲမှာပါဖြစ်တာပါ။ဆရာနာရှင်စနစ်ကိုစန့်ကျင်တွန်းလှန်ပြီးမြန်မာပြည်သူတွေနဲ့အတူတကွတီးဆိုတီးမှုချင်းနဲ့ကျွန်တော်တို့ဟာမြန်မာပြည်သူတွေနဲ့တစိတ်တဝန်းနဲ့ရှိနေတယ်ဆိုတာကိုသိရောက်ဖော်ခဲ့ပါတယ်။မြန်မာပြည်သူတွေတန်ပုံးတွေတီးတောက်ရည်တန်ဘူးတွေတစ်ခုနဲ့တစ်ခုရိုက်ပြီးဒီမိုကရေစီရေးတောင်းဆိုနေကြတာကိုအင်တာနက်မှာတွေ့ကြရတော့ကိုယ့်ပတ်ဝန်းကျင်မှာရှိတဲ့အရာတွေကိုတူရိယာအဖြစ်သုံးနိုင်တယ်လို့တွေးမိပါတယ်။ဒါကြောင့်လူတိုင်းအလွယ်တကူဝယ်နိုင်တည်သွားနိုင်တဲ့ပလွေတို့ဘာကြာတို့လို့နေစဉ်ဘဝတွေကတူရိယာတွေနဲ့တမင်စီစဉ်တီးခတ်ခဲ့ပါတယ်။ဆရာနာရှင်စနစ်မကြခင်အဆုံးသတ်သွားပြီးမြန်မာနိုင်ငံဒီမိုကရေစီစနစ်ဖြစ်ထွန်းလာဖို့ကျွန်တော်ဆုတောင်းနေပါတယ်
မြန်မာရဲ့민주화가 되기를 기도합니다
ဂီတတီခတ်မှုအတွက်ဥဆောင်စီစဉ်ခဲ့သူ James John ဖြစ်ပါတယ်။သူဟာ Soul Pops Philharmonic Orchestra ရဲ့ဂီတမှုဖြစ်တယ်လို့တက္ကသိုလ်မှာဂီတပညာသင်ကြားပေးနေတဲ့ဆရာလည်းဖြစ်ပါတယ်။ Soul မျိုးလည်းက Soul Bat ပန်းညံကြီးမှလုပ်ခဲ့တဲ့ပွဲမှာမြန်မာဒီမိုကရေစီရဲ့တခြင်းတွေကိုတီးခတ်တီးဆိုခဲ့ကြတယ်လို့တောင်ကိုရီးယားရိုးရာတေးဂီတဖွဲ့တွေကလည်းတီးမှုဖော်ပြခဲ့ကြပါတယ်။အခုလိုမျိုးတောင်ကိုရီးယားတွေပါပါဝင်ခဲ့ကြတဲ့ပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းကိုရီးယားပြည်သူတွေပုံမသိရှိအောင်လို့တက္ကသိုလ်ကျောင်းသူဂျေယာကလည်းရှင်းပြပြောခဲ့ပါတယ်။
ညီမအိမ်နီကဒီကိုရီးယားမှာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ညီမမှာဆိုလို့ရှိရင်အခုလက်ရှိဘန်နေဟိုရုတ်တရက်စီပိတ်သွားတဲ့အကြောင်းပြီးတော့မော ADM နေကလည်းတိတ်ပြီးတော့ပတ်စံထုတ်ရသိရတာတွေအခက်ခဲဖြစ်လာတဲ့အကြောင်းပြီးတော့ ADM ဆက်တွေကလည်းတစ်ခါတစ်ခါထုတ်တဲ့အခါမှာလည်းအချိန်မီကြာမြင့်တဲ့အကြောင်းလေနောက်ဆုံးဘန်နေကစပိတ်ရတဲ့အစနေရောက်တဲ့အကြောင်းဒါတွေကိုလည်းပြောဖြစ်တယ်ပြီးတော့ဒီမြန်မာနိုင်ငံမှာအခုလက်ရှိပေါ့အလုပ်အကိုင်တွေလည်းအများရှားပါလာပြီဒီစေရသားပြည်သူတွေရာဆိုလို့ရှိရင်အရင်အထက်ပိုများပြလာတဲ့အတွက်ကြောင့်မလို့ဒီတိုင်းမှာဆက်ပြီးတော့သွားနိုင်မယ်ဆိုလို့ရှိရင်ပြည်သူတွေရဲ့ဘဝပို့ပြီးတော့ဆုံးရင်လာတဲ့အဆင့်တွေရောက်ရှိလာနိုင်မယ်ပေါ့ဒီအတွက်ဒီညီမတို့ဒီမြန်မာနိုင်ငံကိုတနိုင်တလောက်ကူညီပေးကြပါပြောညီမတို့အရေးကိုလည်းပါဝင်ပြီးတော့ကူညီထောက်ပံ့ပေးကြပါဆိုပြီးတောင်းဆိုခဲ့ပါတယ်ဟုတ်ပြီးတဲ့အခါမှာလည်းဒါတွေမကောက်ဘောနော်ခုထင်တခြားနိုင်ငံတွေမှာဆိုကျောင်းဖွင့်နေတဲ့အချိန်မှာဒီမှာနိုင်ငံဘက်ကចောင်းသူចောင်းသားတွေကလည်းចောင်းမတည့်ရပဲနဲ့အခုလိုနိုင်ငံရေးဖက်တွေလှောက်ရှားနေရတဲ့အခါမှာအချိန်နည်းအရင်နှစ်မျိုးပို့ကောင်းတာပေါ့အဲဒီတော့ညီမအဲ့ဒီအတွက်ကိုစဉ်းစားပြီးတော့ចောင်းကိစ္စတွေပြောဖြစ်ပါတယ်ပေါ့ပြီးတော့ဒီဘယ်လိုရမလဲဒီ internet wifi နေရာလည်းတိတ်ပြီးတော့မရကြတဲ့အကြောင်းအနာသိနေတဲ့အချိန်ကစပြီးတော့ဒီညီမပြည်သူတွေရဲ့နေထိုင်မှုဘဝဆိုလို့ရှိရင်တဖြည်းဖြည်းဒီစိုးရိမ်ဓာရီများပြလာပြီးတော့အလုတ်ကိုင်းနေရလည်းပဲတစ်ခုပြီးတစ်ခုအဆင်မပြေတဲ့အတွက်ကြောင့်မလို့အခက်ခဲတဲ့ဖြစ်တဲ့အခါမှာပြည်သူတွေကဒီနေမကောင်းဖြစ်တဲ့အခါမှာလည်းပဲဒီထက်ဒီစီးုံတွေပိုင်းသွားတဲ့အခါတွေအခက်ခဲဖြစ်တဲ့အကြောင်းမလို့အသက်ဆုံးရှုံးမှုတွေကလည်းပိုအရင်အထက်ပိုပြီးများပြလာတဲ့အကြောင်းပြီးတော့ညီမတို့ဒီမြန်မာနိုင်ငံမှာအခုအာဏာသိမ်းဖြစ်ပေါ်ပြီးနောက်ပိုင်းမှလည်းဒီလက်နက်အယောင်ဝယ်လုပ်နေတဲ့နိုင်ငံတွေကိုလည်းပိတ်ပင်ဖိဖို့အတွက်ထပ်ပြီးအယောင်ဝယ်မလုပ်ကြဖို့အတွက်ကိုတောင်းဆိုခဲ့တယ်ပေါ့နော်နောက်ဆုံးဒီ WHO ဘက်ကနေပြီးတော့လည်းနှစ်လပိုင်းတည်းရနေဒီမြန်မာနိုင်ငံမှာအနာသိန်းနာဆက်ပြီးတော့အဲ့နောက်ပိုင်းမြန်မာပြည်သူ6000ကျော်လောက်ကအဆိုးရိမ်တဲ့အနေအထားဖြစ်တဲ့အကြောင်းကိုဒီ WHO ဘက်ကလည်းသိရှိရတယ်လို့ဆိုတယ်အဲ့တော့အဲ့ဒီအတွက်ကိုလည်းဒီမြန်မာနိုင်ငံကိုအခုထပ်အရင်အထက်လည်းပို့ပြီးအခုချိန်မှာပို့ပြီးတော့အကူအညီများစွာလိုအပ်နေပါတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကြောင့်မလို့ညီမတို့ကလည်းဒီလိုအခက်အခဲတွေဖြေရှင်းဖို့အတွက်ကိုဒီပြည်တော်စုသမ္မတမြန်မာနိုင်ငံတော့အမျိုးသားညီညွတ်ဒီအစိုးရ NUGO အစိုးရအဖြစ်နဲ့အတိမပြုပေးဖို့အတွက်တောင်းဆိုခဲ့တဲ့အရာပေါ့နော်ညီမအဲ့ဒီအကြောင်းလေးအကုန်လုံးကိုညီမဟိုကိုရီးယားလိုပြပြခဲ့ပါရယ
်မီဒီယာအာ့ကိုရီးယားတက္ကသိုလ်မှာ Film Directing and Production ဘာသာရပ်သင်ယူနေတဲ့နောက်ဆုံးနှစ်ကျောင်းသူဂျေယာဖြစ်ပါတယ်မြမအင်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်ကနေရရှိတဲ့အလှူငွေတွေကိုမြမနိုင်ငံမှာလိုအပ်နေတဲ့တွေစီကိုပေးပို့ဖို့စီစဉ်နေပြီလို့မတ်ရွှေမိုးကပြောပြပါရယ်
တောင်ကိုရီးယားဖွဲ့ရတော့သူတို့ကဒီဟာတွေကိုငွေချင်းနဲ့ပေးရဲဆာလို့ရှိရင်ဈေးနဲ့ဈေးပစ္စည်းတွေကိုဝယ်ပြီးတော့မြန်မာပြည်ကိုပို့ပေးပါလို့သူတို့ကပြောတယ်အဲ့တော့မှလည်းမြန်မာပြည်ဘက်ကတကယ်လိုအပ်နေတဲ့ဟိုထိခိုက်ဒဏ်ရာရနေတဲ့လိုအပ်နေတဲ့နေရာတွေနောက်ပြီးတော့ဈေးစီးပွားဒုက္ခတွေတွေအဲ့မှာလည်းဟိုနေမကောင်းတဲ့လူတွေအများကြီးပဲရှိရဲဆိုတော့လေအဲ့ဒီဘက်ကလိုအပ်နေတဲ့ဟာတွေကိုအမလိုအပ်နေတာကိုအမလည်းမေးပြီးတော့ဆေးရည်လုပ်ပြီးဒီဘက်ကိုတင်ပေးမယ်ဆိုလို့ရှိရင်သူတို့ဘက်ကနေပြီးတော့ဟိုပို့ပေးမယ်လို့ပြောပါတယ်ရှင်
နောက်ပြတ်ဒီလက်ရှိပေါ့နော်မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တခြားနိုင်ငံတွေနဲ့ဆက်လို့ရှိရင်ဒီတောင်ကိုရီးယားနိုင်ငံကအင်မတန်မှကိုတော်တော်လေးတက်တက်ကြွကြပေါ့နော်အစိုးရရောပြည်သူရောလွှတ်တော်ရောကတော်တော်လေးစိတ်ဝင်စားရှိကြတာတွေ့ရတယ်ဆိုတော့တောင်ကိုရီးယားမှာနေနေတဲ့ဒီမြန်မာတယောက်အနေနဲ့ပေါ့နော်မြန်မာအရေးလှုပ်ရှားနေသူတယောက်အနေနဲ့ကဒီတောင်ကိုရီးယားဘက်ကလှုပ်ပေးနေတဲ့ဥစ္စာတွေကိုဒီထက်အားရချင်းနှမှုရှိလားဒီထက်ပို့ပြီးတော့မှဗာမြလှုပ်ပေးစီချင်ပါလဲရှင့
်သူတို့ကတော့ဒီအခုဟိုအလူငွေတွေလှုပ်ပေးတယ်မောင်းတဲ့သူဆန္ဒတွေပြပေးတယ်ပေါ့နော်သူတက်နိုင်တဲ့လောက်ကိုသူတို့လှုပ်ပေးတယ်မြေတန်းကိုဟိုအာဟိုအင်အားသွေးမှဆိုလို့ဟိုသွေးမှဆိုလို့တော့မဟုတ်ဘူးเนาะဟိုမြေတန်းအင်အားတက်အောင်ပေါ့ဒီ
အားပေးတဲ့မြေတန်းအားပေးတာတွေလုပ်ပေးတ
ာမြေတန်းအားပေးတဲ့ဟာမျိုးတစ်မျိုးကြီးတစ်မျိုးလုပ်ပါတယ်အမတို့ဘက်ကလည်းဟိုအများကြီးကျေးဇူးတင်ပါတယ်ဒါပေမဲ့အမတို့ရဲ့အန်ယူဂျီအစိုးရကိုတရားဝင်အစိုးရဖြစ်တတ်မှတ်ပေးရင်တော့အကောင်းဆုံးပေါ့ဒီအဲ့ဒါအမတို့ပြောလင့်ပါတယ်အမတို့အဲ့တော့ဘယ်ဘဲသွားဘာပဲလုပ်လို့အင်းတွေကပွဲမှာလေအဲ့ဒီဟာကိုပဲအမြဲတမ်းတောင်းဆိုရပဲနေရာမရရောက်ပါဘူးเน
าะတောင်ကိုရီးယားနိုင်ငံဆိုးမျိုးလေကဆိုးဘတ်ပန်းချံကြီးမှဂျွန်လ29ရက်နေ့တုန်းကကျင်းပခဲ့တဲ့မြမအိမ်မက်စီတို့မျှော်လင့်ချက်ဂီတပွဲတော်မှာဒီမိုကရေစီရေးအတွက်အသက်ပေးခဲ့ကြတဲ့တွေကိုဆုတောင်းမြတ်တာပို့တဲ့အစီအစဉ်ကတော့ဒီပွဲရဲ့အဓိကထူးခြားချက်ဖြစ်ပါတယ် ကွမ်ဂျူဒီမိုကရေစီရဲ့လှုပ်ရှားမှုနှစ်ပတ်လည်ပွဲတွေမှာဆူတောင်းမြေတာပို့ပေးဖို့အတွက်တောင်ကိုရီးယားနိုင်ငံတော်ကတာဝန်ပေးထားတဲ့မစ်ဟဲဆူကဥဆောင်ဆူတောင်းပေးခဲ့ပါတယ်ဒီဂီတပွဲတော်ဟာတည်ဆုံးခဲ့သူတွေကိုအောက်မေ့စရာဖြစ်တယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာအောင်ဤအမျိုးမျိုးလှုပ်ရှားနေကြသူတွေအတွက်စိတ်ထက်အင်အားတက်စေတဲ့ပွဲဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံကမြန်မာအရေးလှုပ်ရှားသူတွေကပြောပါတယ်ရှင်ကျွန်မဆွေးမြတ်မှာပါ
この歌を歌う노래입니다